ဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အပါအဝင်နိုင်ငံရေးပါတီ40ကိုဖျက်သိမ်းလိုက်တဲ့အပေါ်မှာအထူးစိုးရိမ်ကြောင်းနဲ့အဖွဲ့အစည်းအားလုံးပါဝင်တဲ့နိုင်ငံရေးလုပ်ငန်းစဉ်ဆက်ပြီးတော့ကျင့်သုံးနိုင်အောင်ဝိုင်းပြီးတော့ဆောင်ရွက်ကြဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ် Antonio Guterres ကတိုက်တွန်းလိုက်ကြောင်းအတွင်းမှုချုပ်ယုံပြောခွင့်ရကချက်တပြေးနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
The Secretary General noted his deep concern by reports that the Union Election Commission
မြန်မာနိုင်ငံမှာစစ်ကောင်စီကခန့်ထားတဲ့ရွေးကောက်ပွဲကော်မရှင်ကနေဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD အပါအဝင်နိုင်ငံရေးပါတီ40ကိုဖျက်သိမ်းလိုက်တဲ့အပေါ်မှာအထူးစိုးရိမ်ကြောင်းနဲ့ဒီမိုကရေစီအခြေခံအုပ်မြင့်တဲ့လုပ်ငန်းရှင်တွေအားနည်းစေတဲ့ဘယ်လှုပ်ဆောင်မှုမျိုးကမဆိုမြန်မာအချက်တွေကိုပိုကြီးမားစေမှာဖြစ်ကြောင်းအတွင်းမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကပြောသွားတာပါဒါ့အပြင်မြန်မာနိုင်ငံမှာအများပါဝင်နိုင်တဲ့နိုင်ငံရေးလုပ်ငန်းစဉ်ဆက်ပြီးကျင့်သုံးနိုင်အောင်တွန်းအားပေးကြဖို့လဲမြန်မာအိန္ဒိယနိုင်ငံတွေနဲ့တခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုအတွင်းမှုချုပ်ကတိုက်တွန်းလိုက်တယ်လို့လည်းပြောပါတယ်။ဖမ်းဆီးထိန်းသိမ်းတာခံနေရတဲ့သမ္မတဦးဝင်းမြင့်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တရားလက်လွတ်ဖမ်းခံရသူအားလုံးကိုချက်ချင်းလွှတ်ပေးဖို့လဲတောင်းဆိုခဲ့တာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထနီဘလင်ကန်ကလည်းမြန်မာစစ်ကောင်စီက NLD ပါဝင်နိုင်ငံရေးပါတီ40ကိုဖျက်သိမ်းလိုက်တဲ့ပုံမှာအမေရိကန်ပြည်ထောင်စုကအပြင်းထန်ရှုတ်ချကြောင်းပြောကြားလိုက်ပြီးတော့သက်ဆိုင်တဲ့အဖွဲ့အစည်းအားလုံးမပါတဲ့ဘယ်ရွေးကောက်ပွဲမှမဆိုမြန်မာလူထုရဲ့ဆန္ဒကိုထင်အပ်စေမှာမဟုတ်ဘူးလို့ Twitter ကသတိပေးပါတယ်။ NLD ပါဝင်နိုင်ငံရေးပါတီ40ကိုစစ်ကောင်စီဖျက်သိမ်းခဲ့တဲ့အတွက်အမေရိကန်အပြင် Britain, Australia နဲ့ Japan နိုင်ငံတွေကလည်းအပြင်းထန်ဝေဖန်နေကြတာဖြစ်ပါတယ်။